နာမည်ဆိုးနဲ့ကြော်ကြားတဲ့အွန်လိုင်းငွေလိမ်လဲခိုင်းနေရှိနေတဲ့မြန်မာနိုင်ငံကရင်ပြည်နယ်ကနေပြီးတော့ကယ်ထုတ်နိုင်ခဲ့တဲ့ကင်ညာနိုင်ငံသား60ကျော်အခုလက်ရှိထိုင်းမြန်မာနယ်စပ်မှာပိတ်မိနေပါတယ်လို့ကင်ညာအစိုးရကဒီကနေ့မတ်လ4ရက်နေ့မှာပြောပါတယ်။ပြန်ပြီးတော့လွတ်လောက်တဲ့နိုင်ငံသားတွေထဲမှာတော့ကင်ညာနိုင်ငံသား64ယောက်ပါပါမယ်။သူတို့ဟာထိုင်းဘက်ခြမ်းကိုကူးလာနိုင်တာမရှိဘဲနဲ့မြန်မာဘက်ထဲမှာပဲပိတ်မိနေတယ်လို့ကင်ညာအစိုးရပြည်ပရောက်နိုင်ငံသားများအရေးဆိုင်ရာဌာနက H လူမှုကွန်ရက်မှာရေးပါတယ်။ထိုင်းမြန်မာနယ်စပ်မှာဥပဒေမဲ့ငွေလိုင်းနဲ့စကန်စင်တာတွေတည်ဆောက်ပြီးတော့မြန်မာတဲ့လုခလာစာတွေနဲ့အလုပ်ပေးမယ်ဆိုပြီးတော့နိုင်ငံသားတွေကိုလိန်ပြီးတော့ခေါ်ခဲ့တာပါဒါပေမဲ့အလုပ်သမားတွေရောက်လာတဲ့အခါမှာတော့တရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေကနေပိတ်လောင်ပြီးတော့သူတို့ကိုလိန်လေပြီးတော့ကျုံပြုခံခဲ့တာဖြစ်ပါတယ်တရုတ်ရဲ့ဖိအားပေးမှုကြောင့်မို့လို့ထိုင်းမြန်မာပူးပေါင်းဖြိုခွင်းနှိမ်နှင်းခဲ့ရမှာတော့အ ਨੇ စုံနိုင်ငံပေါင်း2000ဆင်ကလုပ်သမားပေါင်း8000လောက်လွတ်မြောက်လာခဲ့ပေမဲ့သူတို့ကိုနေရပြန်ပို့ဖို့တော့အခက်အခဲတွေရှိနေပါတယ်ရှင်